အိန္ဒိယမြန်မာဆက်သွယ်မဲ့ကလတန်မြေကြောင်းစီမံကိန်းကိုပြီးခဲ့တဲ့2022ခုပိုင်းကစတင်အကောင်အထည်ပေါ်ဆောင်ရွက်ခဲ့တာဖြစ်ပြီးဒီကနေ့အော်တိုဘာလ26ရက်နေ့မှာစစ်တွေမြို့ဒေသခံတွေကိုစီမံကိန်းအကြောင်းရှင်းပြခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းတစ်ခုလုံးဟာအိန္ဒိယနိုင်ငံရဲ့အကျိုးစီးပွားအတွက်အိန္ဒိယနိုင်ငံကပဲငွေကြေးအကူအညီကံတည်ဆောက်တာဖြစ်ပြီးကုန်သွယ်မှုလမ်းကြောင်းဖြတ်တန်းသွားရာရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွက်လည်းအကျိုးရှိတဲ့စီမံကိန်းဖြစ်တယ်လို့မြမစိတ်ကန်းအာဏာပိုင်အထွေထွေမန်နေဂျာဦးနေအောင်ကပြောပါတယ်။
ငါနိုင်ငံအနေနဲ့ဒီတန်း480တန်း500ဒီလိုမျိုးကုန်ကြမဲ့ဒီအထောက်အပံ့ပေးတဲ့ဒီလုပ်ငန်းတွေ project တွေအရောစီမှာကျောင်းနိုင်ငံမှာတိတ်မရှိပါဘူးဒီလိုမျိုးဒီအိန္ဒိယနိုင်ငံကသူ့ရဲ့ရှေ့ပြားပြည်နယ်တွေခုံမျိုးတုတ်တက်မှုကိုလုံရင်းတဲ့ကျွန်တော်တို့ရဲ့ရေမြေသဘာဝကိုဟာကျွန်တော်တို့ရဲ့အိတ်လမ်းကြောင်းပါရှိပြီးတော့သူ့ရဲ့အိန္ဒိယနိုင်ငံအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်နယ်တွေဖြစ်တဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွက်လည်းများစွာအကျိုးရှိတဲ့လုပ်ငန်းဖြစ်ပါတယ်
။ဒီစီမံကိန်းဟာအိန္ဒိယနိုင်ငံကာလကတ္တကနေရခိုင်ပြည်နယ်ကလတန်မြစ်ကိုအသွင်ပြုပြီးအိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်တွေကိုကုန်စည်တွေတည်ယူပို့ဆောင်ပေးမဲ့စီမံကိန်းဖြစ်ပါတယ်။အဲ့ဒီစီမံကိန်းကိုအိန္ဒိယအစိုးရနဲ့မြန်မာအစိုးရတို့ပြီးခဲ့တဲ့2008ခုနှစ်ဧပြီလကသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီစီမံကိန်းမှာပါဝင်တဲ့စစ်တွေစစ်ကန်နဲ့ရှင်းပြနေပလဝါမျိုးစစ်ကန်တွေအမေရိကန်ဒေါ်လာတန်160နဲ့ပလဲဝါကနေအိန္ဒိယနယ်စပ်တီမော်တော်ကန်လာဖောက်လုပ်ဖို့အတွက်အမေရိကန်ဒေါ်လာတန်320လောက်ကုန်ကြမှာဖြစ်ပါတယ်။အခုအချိန်မှာရေလန်ကျောင်းဆိုင်ရာစီမံကိန်း85ရာခိုင်နှုန်းလောက်ပြီးစနေပြီဖြစ်ပြီးလာမယ့်နှစ်မတ်လမှာအပြီးသက်ဆောင်ရွက်မှာဖြစ်တယ်လို့လည်းသိရပါတယ်။ပလဲဝါစေကန်းကနေအိန္ဒိယနိုင်ငံကိုဆက်သွယ်ဖောက်လုပ်မယ်မော်တော်ကန်လာပြီးစဖို့ကတော့နောက်3နှစ်လောက်ကြာအောင်လို့လည်းသိရပါတယ်။မြန်မာအိန္ဒိယကုန်သွယ်ရေးလမ်းကြောင်းဟာလည်းအဲ့ဒီအရှင်ကျမှာစတင်လဲပတ်နိုင်မှာဖြစ်ပေမဲ့စစ်တွေနဲ့ပလဲဝါစေကန်းတွေကတော့ပြီးချင်းမှာပဲတန်ကြီး2000လောက်တိကုန်တင်သင်းပေါ်ကြီးတွေဆိုက်ခဲ့ပြီးကုန်သွယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နိုင်တော့မှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းမြန်မာစိတ်ကန်းအာဏာပိုင်အထွေထွေမန်နေဂျာဦးနေအောင်ကထည့်သွင်းရှင်းပြခဲ့ပါတယ်
။ဒီလိုမျိုးဒီအစတရာကြီးပေါ်ပေါက်လာရင်ဒီအိန္ဒိယရဲ့ကလဒန်မြေကြောင်းစီမံကိန်းမဆပေမဲ့လည်းကျွန်တော်တို့ဒီတရားကိုအသုံးပြုပြီးတော့ကန်ရိုတိုင်းရင်လေရကန်ပြည်နယ်ကိုတွင်းကုန်လေရကန်ပြည်နယ်ကထွက်ကုန်လေအားလုံးကိုဒီအစတရာကိုအသုံးပြုပြီးတော့ဆောင်ရွက်နိုင်မှာဖြစ်ပါတယ်။
ကလဒန်မြေကြောင်းစီမံကိန်းမှာပါဝင်တဲ့စစ်တွေစေကန်ပလက်ဝါစေကန်နဲ့တောင်တူးဖို့ချင်းစားတဲ့လုပ်ငန်းတွေကိုအိန္ဒိယနိုင်ငံအခြေစိုက်အက်ဆာကုမ္ပဏီကတာဝန်ယူဆောင်ရွက်နေတာဖြစ်ပြီးစီမံကိန်းတွေပြီးစတဲ့အခါမှာမြန်မာအစိုးရကလွှဲပြောင်းလက်ခံရယူမှာဖြစ်ပါတယ်။ကုန်သွယ်ရေးလမ်းကြောင်းတွေစတင်လည်ပတ်ရှိမှာတော့အိန္ဒိယနိုင်ငံကပဲကုန်သွယ်မှုဆန်ရတွေကိုကြီးကြပ်ဆောင်ရွက်မှာဖြစ်ပြီးမြန်မာအစိုးရကတော့အခွင့်အခတွေရရှိမှာဖြစ်ပါတယ်။ဒါပေမဲ့စေကန်အတွက်လိုအပ်တဲ့ဝန်ထမ်းတွေကိုဒေသခံတွေကသာခန့်အပ်သွားမှာဖြစ်ပြီးစစ်တွေစေကန်တစ်ခုထဲမှာဒေသခံ300လောက်အလုတ်ကန်ခွင်လန်းနေရရှိနိုင်တယ်လို့မြမစေကန်းအာနာပိုင်တာဝန်ရှိသူတွေကပြောခဲ့ပါတယ်။ဒီကြားမြမစေကန်းအာနာပိုင်ရခိုင်ပြည်နယ်စေကန်းအရာရှိဦးထွန်းထေကရှင်းပြခဲ့ပါတယ်
။ကျွန်တော်တို့ပြည်သူပြည်သားနိုင်ငံသူနိုင်ငံသားပြောရရင်ဒီရခိုင်ဒေသမှာနေနိုင်မဲ့ရခိုင်သားတွေကိုပဲကျွန်တော်တို့ခန့်ပြီးလုပ်သွားမှာပါ။နောက်ပလက်ဝါဘာတရားမှာလည်းဒီလိုပါပဲပလက်ဝါဝန်ထမ်းတွေဒေသခံတွေကိုပဲဝန်ထမ်းခန့်ပြီးလုပ်သွားမှာပါ။ဒီ SR ရဲ့ကုံစီရတာသူတို့ကုံစီဖြစ်လာပါမယ်သူတို့ကုံစီကိုကျွန်တော်တစင်ပို့ပေးတဲ့အနေအားလေးပဲဖြစ်ပ
ါကလဒန်မြေကြောင်းစီမံကိန်းဟာအိန္ဒိယမြန်မာနှစ်နိုင်ငံကုန်သွယ်မှုအခွင့်အလမ်းတွေပုံမရရှိလာမှာဖြစ်တယ်လို့အိန္ဒိယနိုင်ငံနဲ့သာမကအခြားနိုင်ငံတွေနဲ့ပါဓာတ်ရိုက်ကုန်သွယ်မှုတွေပြုလုပ်လာနိုင်မှာဖြစ်တယ်လို့လည်းမြန်မာစေကန်းအာဏာပိုင်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်စစ်တွေစေကန်းမှာလက်ရှိစေကန်းတည်ဆောက်နေတဲ့နေရာနဲ့ကက်လျက်မြေနေရာဟာစီမံကိန်းဧရိယာထဲမှာမပါတဲ့အတွက်ကြောင့်အများပိုင်းအပန်းဖြစ်နေရတခုဖြစ်ဆောင်ရွက်ပြီးဖို့တက်ရောက်လာတဲ့စစ်တွေမျိုးရမရဖဥသာပွင့်ကတင်ပြခဲ့ပါတယ်
။ဒီစိတ်ကမှသင်္ဘောတစည်းရတဲ့ဒေါ်လာ100ရတဲ့စစ်တွေအကျိုးကျေးဇူးသို့မဟုတ်ရခိုင်ပြည်နယ်ဘတ်ဂျက်ကိုဘယ်လောက်ဝင်မလဲမရှိပါဘူးလောလောဆယ်။ဘာလို့ဆိုဟိုဇေယျတင်းနှစ်အရာခွဲမှဒီထောင်စုကခွဲမှရမယ်သဘောရှိတယ်။ဆိုတော့ဒါတော့ထားပါတော့ဒါကြောင့်ဒီဟာတခွဲကိုတော့အနာဂတ်တို့ဘာတို့ကိုလုံးမနေဘဲနဲ့ကျွန်တော်စစ်တွေရဲ့အများပြည်သူအတွက်သတ်မှတ်ပေးပ
ါဒီနေ့ရမရပါရိဘက်ကအပန်းဖြစ်နေရအဖြစ်သတ်မှတ်ပေးဖို့တောင်းဆိုခဲ့တဲ့နေရာဟာစစ်တွေစေကန်းစီမံကိန်းတွေအနာဂတ်စေကန်းတိုးရှင်းမဲ့မြေနေရာအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ရမရပါရိဘက်ကအခုလိုတင်ပြချက်ပေါ်မှာတော့မြမစေကန်းအာနာပိုင်တွေဘက်ကနောင်လာမဲ့အစိုးရအသင်းနဲ့သာနှိမ့်နှံဆောင်ရွက်ကြဖို့ပြောဆိုခဲ့ပါတယ်ခင်ဗျာ